မြန်မာနိုင်ငံကဝယ်ယူထားတဲ့တရုတ်နိုင်ငံထုတ် Sinopharm COVID-19 ကာဝယ်ဆေးအလုံးရင်နောက်ထပ်၄သန်းရန်ကုန်လေဆိပ်ကိုရောက်လာပြီလို့ရန်ကုန်တရုတ်သံရုံးကသတင်းထုတ်ပြန်ပါတယ်။အခုချိန်အထိမြန်မာနိုင်ငံကိုတရုတ်ထုတ် COVID ကာဝယ်ဆေးအလုံးရင် 16.6 သန်းရောက်နေပြီဖြစ်ပြီးအဲ့ဒီထက်က 3.6 သန်းကတရုတ်အစိုးရကလှူဒါန်းလာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာတင်းနင်းရယ်နေ့အထိဆို COVID ကာဝယ်ဆေးဆေးပတ်လည်အောင်ထိုးနှံပေးသူ 3.8 သန်းရှိပြီးပထမချိန်ထိုးပြီးသူက3.48 သန်းကျော်ရှိနေတယ်လို့မြန်မာနိုင်ငံကျန်းမာရေးနဲ့အာဂဇဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးနဲ့အာဂဇဝန်ကြီးဌာနတနင်္ဂနွေနေ့ထုတ်ပြန်ချက်အရ24နိုင်အတွင်းလူပေါင်း18,000ကျော်ကိုကိုဗစ်ရောဂါပိုးစစ်ဆေးရမှာပိုးတွေ့သူက1,534ဦးရှိပြီးကိုဗစ်ကြောင့်သေဆုံးရသူက62ဦးရှိနေပါတယ်။အခုချိန်ထိဆိုတနိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ်ရောဂါအကူးစက်ခံရသူက4,000ခွဲကျော်ရှိနေပြီးသေဆုံးရသူက18,000ကျော်ရှိနေပါတယ်။မြန်မာနိုင်ငံတွင်ကိုဗစ်ရောဂါအကူးစက်ပြန့်ပွားမှုအခြေအနေကြောင့်ကျောင်းတွေကိုအောက်တိုဘာ24ရက်နေ့ထိဆက်တိုက်ပိတ်ထားမှာဖြစ်ပါတယ်။